ပြီးခဲ့တဲ့မေလ30ရက်နေ့ကလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကရန်ကုန်တိုင်းအတွင်းမှာအများပြည်သူပိုင်ဆိုင်တဲ့ပန်းချံအားကစားကွင်းနဲ့မီတာမြည်တွေကိုပြန်လုပ်ပေးဖို့အစိုးရတင်သွင်းခဲ့တာဖြစ်ပြီးဒီနေ့မှာလွှတ်တော်ကိုယ်စားလှယ်14ဦးကထောက်ခံဆွေးနွေးပြီးနောက်လွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးရာမှာနိုင်ငံတော်ကပန်းချံအားကစားကွင်းစတဲ့နေရာတွေကိုပုဂ္ဂလိကကုမ္ပဏီတွေကိုနှစ်ရှင်ငှားရမ်းခဲ့တာတွေကြောင့်ဒေသခံပြည်သူတွေကတွားရောက်လည်ပတ်ရာမှာလူဝင်ကြေးကားပါကင်ကြေးစသဖြင့်ပေးနေရတာတွေရှိပြီးဒါရီယာမဖြစ်သင့်ဘူးလို့ထောက်ပြဆွေးနွေးကြပါတယ်။ဒါအပြင်ရက်ွက်အတွင်းကပတ်လက်မြေအားကစားကွင်းနေရာတွေကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်မှာရောင်းချခဲ့တာတွေရှိပြီးဒါရီကိုပြန်လည်ဖော်ထုတ်ပေးဖို့လိုတယ်လို့ဆွေးနွေးကြပါတယ်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစော်လွင်ကမြောက်ကလာပမြို့နယ်၅ရက်ွက်အတွင်းကမီတာအားကစားကွင်းကိုပြီးခဲ့တဲ့အစိုးရလက်ထက်ကအကွက်ချရောင်းချခဲ့တဲ့အခြေအနေတွေကိုအခုလိုဆွေးနွေးခဲ့ပါတယ်။
ရန်ကုန်တိုင်းဒေသကြီးမြောက်ကလာပမြို့နယ်ငရဲခွဲအတွင်းနွယ်နီဆယ်လမ်းနဲ့ဆက်တလမ်းကြားနာရှိသောအလျားပင်200အနံပင်190ရှိမီတာအားကစားကွင်းမြေကိစ္စဖြစ်ပါလေ၎င်းမီတာအားကစားကွင်းမြေနေရာတွင်နိုင်ငံတော်ဤနေထူးနေမြဖြစ်သောလွတ်လပ်ရေးနှင့်ပြည်ထောင်စုနှင့်ဖက်စစ်တော်လှန်ရေးနှင့်အထူးသဖြင့်တရင်တိုင်းရင်သားနှစ်တိကူနေများနှင့်အဲ့ဒီနေတွေမှာသက်ဆိုင်တဲ့အခမ်းအနားများကိုအားကစားပွဲများပျော်ပွဲရှင်ပွဲများနဲ့တခဲနဲ့ကျင်းပခဲ့ပါလေအများနဲ့ဆိုင်သောမီတာအားကစားကွင်းကြီးကိုပြီးခဲ့သည့်ကာလများ၌သက်ဆိုင်ရာတာဝန်ရှိသူများသည်တရားဥပဒေကိုလက်တလုံးကျပြစ်လို့၍အကွက်ချဂရန်ထုတ်ရောင်းချမှုများပြစ်လို့ခဲ့ကြောင်းသိရှိရပါလေ
မင်္ဂလာတောင်ကျွမြို့နယ်တိုင်းဒေသကြီးလွတ်တော်မဲ့ဦးလာထေကဝင်ကြီးများယုံကိုပြုပြင်ထိသိမ်းမှုတွေဆောင်ရွက်ပြီးအများပြည်သူတွေဝင်ရောက်လေ့လာနိုင်အောင်စီစဉ်ဆောင်ရွက်ပေးဖို့ဆွေးနွေးပါတယ်
။ဝင်ကြီးများရောက်ဟာအင်္ဂလိပ်ခေတ်မှဒေါ်လာရပြီးတော့ကာလတစ်လျှောက်တမိုင်းမော်ကုန်းတင်ရနေရာတစ်ခုပဲဖြစ်ပါတယ်။ဒီမိုကရေစီစနစ်စတင်တည်ထလာခဲ့သောနေရာလည်းဖြစ်ပါတယ်။မြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးများမြမလွတ်လပ်ရေးအတွက်ဆွေးနွေးတိုင်ပင်လို့အသက်သွေးတွေပေးဆက်ခဲ့တဲ့နေရာပါလီမန်လွှတ်တော်များဖြစ်တည်ခဲ့တဲ့နေရာအတိတ်ကာလကဝင်းကြီးများရောက်ထိုင်ခဲ့ပြီးတိုင်းရင်းပြည်ဟာဆောင်ရွက်ခဲ့သောမြမတမိုင်းမှတ်ကြောက်တင်နေရာတစ်ခုပဲဖြစ်ပါတယ်။ဒီလိုနေရာကိုမြို့သားရဲ့အမြင်နဲ့ကြည့်ရှုပြီးနိုင်ငံတော်ကတာဝန်ယူပြင်ဆင်ဆောင်ရွက်၍ပြည်သူများဝေရောက်လေ့လာနိုင်သောပြည်သူနဲ့ဆိုင်သောနေရာတစ်ခုဖြစ်ရန်အမြန်ဆုံးလိုအပ်ပါတယ
်။အများပြည်သူပိုင်နေရာတွေကိုပြန်လည်ဖော်ထုတ်ပေးရေးအစိုးကလွတ်တော်ကိုယ်စားလှယ်14ဦးကထောက်ခံဆွေးနွေးခဲ့ပေမဲ့ရန်ကုန်မြို့တော်ဝင်ဦးမမောင်စိုးကအဲ့ဒီအစိုးကိုလွတ်တော်မှာမှတ်တမ်းအဖြစ်ထားရှိဖို့သာပြောကြားခဲ့ပါတယ်။အဆိုရှင်ဦးနေဖုံးလက်ကအဆိုကိုမှတ်တမ်းတင်ထားဖို့မဟုတ်ပဲအတီးပြူပေးနိုင်ဖို့လွှတ်တော်ရဲ့အဆုံးဖြတ်ကိုခံယူဖို့တင်ပြတာကြောင့်မဲခွဲဆုံးဖြတ်ပြီးအတီးပြူခဲ့တာဖြစ်ပါတယ်။မဲခွဲဆုံးဖြတ်ရာမှာတက်မတော်သားကိုစလဲတချို့ကပါထောက်ခံကြပါတယ်။ဆွေးနွေးမှုမှာကိုစလဲဦးနေဖုံးလက်နဲ့မြို့တော်ဝင်အကြအပြန်အလှန်အခြေတင်ဖြစ်ခဲ့ပါတယ်။အဆိုကိုလွှတ်တော်ကအတီးပြူလိုက်တာကြောင့်အများပြည်သူပိုင်းနေရာတွေကိုပြန်လည်ဖော်ထုတ်တာတွေရှိလာမှာဖြစ်တယ်လို့အဆိုရှင်ဦးနေဖုံးလက်ကပြောပါတယ်။
ပထမတော့မြို့တော်ဝင်ကတော့အမှတ်တမ်းတင်ဖို့ပြောတာပါနော်ဒါပေမဲ့လည်းကျွန်တော်ကတော့ဒါလွတ်တော်အဆုံးဖြတ်ခံယူပြီးတော့အတည်ပြုပေးပါလို့ပြောတော့လွတ်တော်ကိုယ်စားလှယ်တွေအကုန်လုံးမှတ်တက်ရက်ပြီးတော့အတည်ပြုတရားမလို့ဒီအစိုးရအတည်ဖြစ်သွားပါတယ်နောက်တော့ဒီလိုမျိုးအများပြည်သူပိုင်းနေရာတွေကိုမြေခွက်ဖော်ပြီးတော့ခရံထုတ်ပြီးတော့ရောင်းချတာမျိုးတွေမဖြစ်ဖို့ဖြစ်ပြီးသားကိစ္စတွေလည်းတတ်နိုင်သမျှပြန်ဖော်ထုတ်ပြီးတော့ပြန်ဖော်ဆောင်ပေးဖို့ဆိုတော့ကိစ္စရဲ့နှစ်ခုပေါ့နော်အဲ့နှစ်ခုကိုဒါလွတ်တော်အတည်ပြုပေးလိုက်တဲ့သဘောပါတိုင်းဒေသကြီးအစိုးရရဲ့ဂတိကဝေအာမခံချက်တွေနဲ့ပတ်သက်ပြီးတော့ဒါလေးလာစောင့်ကြည့်ဖို့ဆိုပြီးကော်မတီတစ်ခုဖွဲ့ထားတာရှိတယ်။တော့အဲ့ကော်မတီကအခုမေးခွန်းတွေမေးသွားတယ်အစိုးရတင်တယ်ဒါတွေပေါ်မှာပြန်ဖြေတာလည်းရှိတယ်။ဒါတွေနဲ့ပတ်သက်ပြီးတော့တောက်လျှောက်သူတို့မှတ်တမ်းတင်နေတယ်။နောက်ပိုင်းနေလည်းအများအန်းဒါ check and balance ပေါ့နော်စောင့်ကြည့်နေမှာဖြစ်တယ
်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုကျင်းပတာနှစ်ကြိမ်မြောက်ရှိပြီဖြစ်ပြီးဒီကြိမ်လွှတ်တော်မှာရန်ကုန်တိုင်းအတွင်းကအများပြည်သူပိုင်းနေရာတွေကိုပြန်လည်ဖော်ထုတ်ဖို့နဲ့ဥပဒေမဲ့မူရည်စေဝါပြန်ပြူရောင်းချတာတွေတရားမဝင်ရက်ရောင်းချတာတွေနဲ့အနှိမ့်ခမ်းတွေကိုအများဆုံးထိထိရောက်ရောက်အရေးယူပေးဖို့အဆိုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ